တိုင်းပြည်လုံးအတိုင်းအတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးဆွေးနွေးကြမယ်တတိယအကြိမ်၂၁ရာစုပင်လုံးညီလာခံကျင်းပဖို့နေကလာတဲ့အချိန်မှာပဲရှမ်းပြည်ဖက်မှာတိုက်ပွဲတွေပြန်ပြင်းထန်လာပြီးတော့စီရီတင်းမာလာနေပါတယ်။ငြိမ်းချမ်းရေးအတွက်နိုင်ငံရေးဆွေးနွေးပွဲရှမ်းလူလူတွေ့ဆုံတာတွေကိုစစ်တပ်ဖက်ကပိတ်ပင်ဟန်တာသလိုအခုရက်ပိုင်းပြင်းထန်လာတဲ့တကြော့ပြန်တိုက်ပွဲတွေကြောင့်ရာနဲ့ချီတဲ့ကြေးရွာသားတွေထွက်ပြေးနေကြပါတယ်။ရှမ်းပြည်ဖက်ကစီရီအခြေအနေကိုတော့မဆုမုံကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်။လာမယ့်2018ခုနှစ်ဇန်နဝါရီလနောက်ဆုံးသတင်းပတ်မှာကျင်းပမယ့်21ရာစုပင်လုံတတိယကြိမ်ညီလာခံမှာတင်ပြဆွေးနွေးနိုင်မှုအတွက်ရှမ်းမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့လူမှုတွေ့ဆုံပွဲတွေကျင်းပတာကိုနယ်မြေကန်တက်မတော်ဘက်ကတားဆီးခဲ့တယ်လို့ဒီလိုငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပိတ်ပင်နေခြင်းနဲ့တကယ်နဲ့ထက်မှာပဲရှမ်းပြည်နယ်မူဆယ်နဲ့နမ်မတူဟော်နန်းဘက်မှာတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေတဲ့အတွက်ရွာသူရွာသားရာနဲ့ချီပြီးစစ်ဘေးကနေထွက်ပြေးတင်းချောင်နေကြရပါတယ်။မနေ့ညနေပိုင်းတော့ကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ငါးမိုင်ကြီးကမာကြီးကျေးရွာပေါ်ကိုလက်နဲ့ကြီးကြီးကြလို့အသက်12နှစ်အရွယ်ကလေးငယ်တဦးပွဲချင်းပြီးတင်ဆောင်ရတယ်လို့ကြံကလေးငယ်တဦးနဲ့တက်ကြီးရွယ်ဦးအဖိုးတဦးလည်းလက်နဲ့ကြီးကြီးထိမှန်တန်ရာရပြီးမူဆယ်ဆေးရုံမှာအရေးပေါ်ကုသနေရပါတယ်။မွေးမြူရေးနွားချံပေါ်ကိုလည်းလက်နဲ့ကြီးကြီးတွေကြလို့နွားတချို့တင်ဆောင်ပြီးတော်တော်များများတန်ရာရခဲ့ပါတယ်။တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်မိုင်းရင်ကျေးရွာဟော်နန်းရွာဘက်ကိုလက်နဲ့ကြီးကြီးတွေကြလာတဲ့အတွက်ဟော်နန်းကျေးရွာသား350ကျော်နားဟိုင်းကျေးရွာဘက်ကိုထွက်ပြေးနေရပါတယ်။ရှမ်းပြည်နယ်လွတ်တော်မှာတော့စစ်ပွဲတွေရပ်ဖို့အစိုးတင်သွင်းခဲ့တာအဆိုးအောင်ခဲ့ပေမဲ့လို့အခုလိုမျိုးရှမ်းပြည်နယ်ဘက်မှာဒီရပ်ပိုင်းအတွင်းတိုက်ပွဲတွေအပြင်းထန်ပြန်ဖြစ်လာတဲ့အခြေအနေပေါ်ကြောင်မဲမြို့နယ်ကရှမ်းပြည်နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဆိုင်ထုံးဝင်းကအခုလိုပြောပါတယ
်။ဒီစစ်ပွဲရပ်ဖို့ဆိုတာကရှမ်းပြည်နယ်လွတ်တော်မှာလည်းကျွန်တော်တို့အစိုးတင်သွင်းတယ်တော့အဆိုးလည်းအောင်ခဲ့တယ်။ဒါပေမဲ့တကယ်တော့ဒီအောက်ခြေမှာဖြစ်တဲ့ပြဿနာတွေကတော့မြေပြင်မှာကျတော့တိုက်နေကြတယ်ဆိုတော့အနေထားလည်းကျွန်တော်တို့ကသူတို့ရဲ့ဆိုလိုရင်ရည်ရွယ်ချက်တွေကလည်းဘာဒီမောင်းကိုလည်းကျွန်တော်တို့လည်းမသိတော့ပါဘူးလေနော်။ဒီနေ့ကောင်မှတခြားအမျိုးသားအဖြစ်နိုင်ငံရေးဆွေးနွေးအတူဆွေးနွေးပွဲတောင်မှဒီမြို့နယ်တီးတီးမှလုပ်နေတဲ့ဟာတွေတောင်မှအခုကတော်တော်နဲ့ဝင်တားနေတဲ့ကိစ္စတွေလည်းရှိကြပါလိမ့်နော်ဒီနေ့ဆိုဖြစ်သွားတာဒီနေ့ကြောက်မဲမှာဒီရှမ်းမျိုးသားအဖြစ်နိုင်ငံရေးဆွေးနွေးပွဲကိုအကျိုးလုပ်ဖို့တောင်မှဒီနေ့24ရက်နေ့ကျွန်တော်တို့ဒီကြောက်မဲမျိုးမှာလုပ်ဖို့စဉ်းစားထားတယ်ဒါပေမဲ့မနေ့ကဆိုလို့ရှိရင်ဒီဟာနဲ့ပတ်သက်ပြီးတားမြစ်ချက်တွေထွက်လာတယ်ဟုတ်လားမနေ့ကမလုပ်ဖြစ်တဲ့အကြောင်းကိုကျွန်တော်တို့ SNL ဒီရုံးမှာလာပြီးတော့လူကိုပြင်ဆင်နေတဲ့နေရာမှာတော့မှဒါတမတော်တွေရောက်ချလာတဲ့အခြေအနေကြီးရှိတယ်ကွာဒါတော့မှပြေးမလို့ရှင်ဘူးဆိုတော့ကျွန်တော်လည်းနားမလည်နိုင်တော့ပါဘူးဒီတမတော
်21ရာစုပင်လုံညီလာခံချင်းပါခံပြီးလာတိုင်းတိုင်းရင်းဒေသတွေမှာစစ်တပ်ကထိုးစစ်တွေဆင်လာတယ်လို့တိုက်ပွဲတွေကလည်းအပြင်းထန်ဖြစ်လာနေတဲ့အတွက်စစ်ပြေးဒုက္ခသည်တွေဟာဒီချိန်ဆိုရင်ထိတ်လန့်နေကြတယ်လို့စစ်ဆောင်စခန်းကစစ်ပြေးဒုက္ခသည်တွေကိုလိုက်လံကူညီပေးနေတယ်ရှမ်းပြည်နယ်လူမှုမဟာမိတ်အဖွဲ့ကကိုမိုးကအခုလိုပြောပါတယ
်21ပင်လုံညီလာခံချင်းပါလိုက်တော့မယ်ဆိုလို့ရှိရင်ကိုကစစ်ပွဲတွေကပြင်းပြင်းဖြစ်လာတဲ့ကိစ္စကိုကိုကဒါမျိုးသားမှုတွေပါနေတယ်လို့ပဲကျွန်တော်မြင်တယ်ဒါဘယ်သူတွေမျိုးသားဘူးလဲဆိုတာကတော့တနိုင်ငံလုံးကပြည်သူလူထုကသိပါပါဟုတ်တယ်မလားအဲ့တော့စစ်ကိုဘယ်သူလိုလားနေတာလဲငြိမ်းချမ်းရေးဘယ်သူလိုလားနေတာလဲဆိုတာကတော့ဒါတွေကဒီနေ့ရှမ်းပြည်မှာဖြစ်နေတဲ့ပုံလေးတွေကနေဒီမှာပြနေမှာပါပဲငြိမ်းချမ်းရေးဒါလူထုတွေ့ဆုံပွဲကျိုးဆွေးနွေးပွဲတွေအတွက်ဆိုလို့ရှိရင်လည်းဒါတက်တက်နေပြီးတော့မှဘာမှလက်နဲ့မရှိတဲ့နေရာတခုလူထုတွေတစ်ခါမှဘာတခုမှလက်နဲ့မရှိတဲ့နေရာတခုကိုတကယ်ကိုစစ်ပွဲကြီးတခုမှဆစ်ဆင်နေတဲ့အတိုင်းဟိုစခန်းကုန်းတွေဝင်သိမ်းနေတဲ့ပုံစံတွေအတိုင်းဟုတ်လားနေရာယူမှုတွေနဲ့ဟုတ်လားလက်နဲ့အပြည့်စုံနေနဲ့အင်အားသုံးပြီးတော့မှဒီလိုတားဆီးမှုတွေဟာတကယ်တမ်းပြောရရင်တော့ဟိုတိုင်းပြည်ရဲ့ပုံကြီးလဲဆိုးွားနေတယ်လို့ငြိမ်းချမ်းရေးအတွက်လည်းဒါယုံကြည်မှုကိုတော်တော်ကိုပြည့်စည်နေပါလေဒီယုံကြည်မှုတွေအတွက်ပြတ်တဲ့အလုပ်တွေကိုလုပ်တဲ့သူကတော့တမိုင်းပြည်ရဲ့ဆံပဲဖြစ်ပါပါဗျာ
ရှိုင်းမင်းနဲ့မြောက်ပိုင်းဘက်မှာ KIA ကချင်လက်နက်ကိုင်တပ်နဲ့ TLLA တအောင်တပ်တို့နဲ့မြန်မာစစ်တပ်တို့အပြင်းထန်တိုက်ပွဲဖြစ်နေရပါဒီလိုစီးရဲတင်းမာလာတဲ့အခြေအနေပေါ်ရှမ်းလူတို့တပ်အုပ်ရင်လုံးလုံးရေးနဲ့ဘေးမဖြစ်စေဖို့တိုက်ပွဲတွေအမြန်ဆုံးရပ်ပြီးဖို့မြစ်တာရက်ခံပါတယ်လို့ရှမ်းပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်ထုံးဝင်းကပြောပါတယ
်ပဲစစ်ပဲမဆိုပါလို့နော်ဒီ TLLA နဲ့တက်မလို့လည်းမဟုတ်ပါဘူးမြန်မာနိုင်ငံမှာရှိတဲ့လက်နက်ကိုင်အားလုံးကိုကျွန်တော်တို့ကတော့မြစ်တာရက်ခံချင်တာပေါ့လေနော
်ရှမ်းပြည်ဘက်မှာဒီနှစ်ကအေးအေးတန်ကဆူဆူဝါဝါခံစားနေရတဲ့အချိန်အခုလိုတိုက်ပွဲတွေဖြစ်လာနေတဲ့အတွက်လူမမဲ့ကလေးတငယ်တွေနဲ့တက်ကြီးရွယ်ဦးအဖိုးအဖွားတွေဟာအသက်လူပြီးထွက်ပြေးနေရတဲ့အတွက်သူတို့အတွက်အနွေထဲအဝတ်အစားနဲ့စားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေပါတယ်လို့ဆစ်ဆောင်တွေကိုကူညီပေးနေသူကိုမိုးကပြောပါတယ
်ဒီနေ့ပိုင်းမှာကရာသီဥတုတော်တော်ကျန်းမ်းတဲ့အတွက်အဓိကပြောရရင်တော့ကလေးတွေနဲ့ဒီတက်ကြီးရွယ်ဦးအဖိုးအဖွားတွေတကပုံမှန်လေးကအနွေလိုက်ရဖို့ရည်ကြီးပါတယ်ပြေးပြီဆိုတဲ့ကွာဘာတခုမှလက်လွတ်ကြည့်ကြရတာ။ဘာမှသိသိနိုင်ရေးမရှိဘူး။ဘာမှအပြည့်စုံနဲ့ဒါရွှေပြောင်းရတာမှမဟုတ်တာ။ဘုမေမင်းလေးပြောရရင်ကျွန်တော်တို့ကစစ်ပွဲတွေဖြစ်လိုက်။ကျွန်တော်တို့လူထုကလည်းကူညီလိုက်တဲ့လူထုလည်းပင်ပန်းနေပါပြီ။လက်ရှိတာဝန်ယူနေတဲ့အစိုးရကဒါတွေကိုထိထိမိမိနဲ့ကျွန်တော်ဆောင်ရွက်ပေးရမှာပါ။တစ်ဖက်မှာငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်လိုက်။တစ်ဖက်မှာတိုက်ပွဲတွေဖြစ်လိုက်နဲ့ဒါငြိမ်းချမ်းရေးကအမှန်တကယ်မှဖြစ်ပါမလားဆိုတော့ငြိမ်းချမ်းရေးရောအမှန်တကယ်လူချင်းကြရဲ့လားဆိုတော့တွေးဆမှုတွေကအများကြီးဖြစ်ပေါ်လာပါတယ်။ကျွန်တော်တို့ကတော့အစိုးရကိုထိထိရောက်အောင်နဲ့စစ်ပွဲတွေရပ်ဆိုင်မှုတွေနဲ့တိုက်တွန်းစီခြင်းနဲ့စစ်ဘေးကြောင့်မလို့တိမ်းဆောင်ရတဲ့ပြည်သူလူထုတွေနဲ့ထိထိရောက်ရောက်ကူညီ ောင်ရွက်စီချင်ပါလေလို့ဒါကျွန်တော်ပြောချင်ပါတယ်ဗျ။
အခုလိုရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တပ်တွေမှာတိုက်ပွဲတွေတကြောပြန်ပြန်ပြင်းထန်လာနေချိန်မှာပဲနိုင်ငံတော်ဥတိုင်မင်းကပုတ်ကိုဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနိုင်ရေးကော်မတီအဖွဲ့တွေညီလာခံကျင်းပနိုင်ရေးကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်ရှင်။
မဆုမွန်တင်ပြတော့တာပါ။